ဒီမိုကရက်ပါတီသမ္မတလောင်ဟယ်လာရီကလင်တန်နဲ့သူမနဲ့အတူရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ဒုသမ္မတလောင်တင်ကိန်းတို့နှစ်ဦးဟာပထမဆုံးအကြိမ်ထိအတူရှင်တွဲပြီးမဲဆွေစီယုံခဲ့ကြတာမှာအကောင်းမြင်ဝါဒရှိရေးကိုအလေးပေးပြောကြားခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုဟာကြာဆုံးခန်းရောက်နေပြီလို့ရီပူဘလစ်ကန်ပါတီညီလာခံမှာစကားပြောသူအများစုကထည့်သွင်းပြောဆိုခဲ့ကြပြီးတဲ့နောက်မှာဒီမိုကရက်ပါတီသမ္မတလောင်နဲ့ဒုသမ္မတလောင်တို့ကအခုလိုမဲဆွေစီယုံခဲ့ကြတာလည်းဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်မှာစနေနေ့ကပြုလုပ်တဲ့မဲဆွေစည်းရုံးမှုအတွင်းစိတ်အားထက်သန်တဲ့ထောက်ခံသူတွေကိုဒီမိုကရက်ပါတီသမ္မတလောင်ဟယ်လာရီကလင်တန်ကတင်ကိန်းကိုသူမရဲ့ဒုသမ္မတလောင်အဖြစ်မိတ်ဆက်ပေးခဲ့ပြီးသူတို့အနေနဲ့အမေရိကန်ပြည်ထောင်စုအတွက်လုံးဝမတူညီတဲ့အနာဂတ်လမ်းစဉ်အပြင်နိုင်ငံတိုင်းနဲ့တိစောက်တာမဟုတ်ပဲပေါင်ကူတရာတိစောက်ပေးသွားမှာဖြစ်ကြောင်းဟောပြောခဲ့ကြပါတယ်။ဒါဟာရီပူဘလစ်ကန်ပါတီသမ္မတကိုယ်စားလှယ်လောင်းနေနဲ့ဆန့်ကျင်ဘက်အယူအဆလည်းဖြစ်ပါတယ်။တနင်္လာနေ့မှာစတင်မဲ့ဒီမိုကရက်ပါတီညီလာခံမှာမတူကွဲပြားမှုတွေကိုလက်ခံခြင်းဟာအမေရိကန်ပြည်ထောင်စုတိုးတက်ကြီးပွားရေးအတွက်ဖြစ်တယ်ဆိုတာကိုအဓိကဦးစားပေးပြောကြားသွားမှာဖြစ်ကြောင်းနိုင်ငံရေးဝန်ကြီးဟောင်းဟယ်လာရီကလင်တန်ကပြောပါတယ်။တင်ကိန်းဟာလူနည်းစုတွေနဲ့မရှိစင်းရဲသားတွေအတွက်ရပ်တည်တိုက်ပွဲဝင်နေသူတူဖြစ်တယ်လို့ကလင်တန်ကပြောပါတယ်။ဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်အမတ်ဖြစ်တဲ့တင်ကိန်းဟာရီပူဘလစ်ကန်ပါတီသမ္မတလောင်းဒေါ်နယ်ထရန့်နဲ့ဒုသမ္မတလောင်းမိုက်ပန်စတိုရဲ့ဆန့်ကျင်ဘက်ဖြစ်ကြောင်းလဲမိုင်အမီမြို့မှာထောက်ခံသူတွေကိုဟယ်လာရီကလင်တန်ကပြောကြားခဲ့ပါတယ်။